တရုတ်နိုင်ငံရဲ့ငွေချေးတန်ဖိုးလူခွင့်ရင်းနဲ့နိုင်ငံကုန်သွယ်ရေးကိစ္စတွေအကြားမတူညီချက်တွေကိုတရုတ်သမ္မတဟူဂျင်တောင်းနဲ့အမေရိကန်သမ္မတဘရက်အိုဘားမားတို့ကအတိအမှတ်ပြုပြောဆိုနေကြပေမဲ့လည်းနိုင်ငံပူးတွဲဆောင်ရွက်မှုတွေရှိနေဖို့လိုအပ်တယ်ဆိုတဲ့အကြောင်းကိုလည်းသူတို့ပြောဆိုခဲ့ကြပါတယ်။အင်မီရောမှာမကြာခင်နိုင်ပိုင်းကပဲကျင်းပခဲ့တဲ့ပူးတွဲသတင်းစာရှင်းလင်းပွဲအတွင်းမှာအခုလိုမျိုးပြောဆိုခဲ့ကြတာပါ။လူခွင့်ရေးကိစ္စနဲ့ပတ်သက်ပြီးတော့ပြောဆိုဆွေးနွေးမှုတွေကိုဆက်ပြီးတော့လှုပ်ဆောင်သွားဖို့ကိုလည်းအမေရိကန်နဲ့တရုတ်နိုင်ငံကြားသဘောတူညီခဲ့ကြပါတယ်။တရုတ်နိုင်ငံဟာလူခွင့်ရေးနဲ့ပတ်သက်ပြီးတော့အများကြီးလှုပ်ဖို့လိုနေသေးတယ်လို့တရုတ်သမ္မတဟူဂျင်တောင်းကပြောဆိုခဲ့ပြီးတော့တရုတ်ဟာအမေရိကန်နဲ့ဆက်ဆက်ဆွေးနွေးမှုတွေနှိနှောဖလှယ်မှုတွေကိုဆက်ပြီးတော့လှုပ်သွားခြင်းနဲ့တနိုင်ငံရဲ့ပြည်တွင်းရင်းကိုဝင်မဆွတ်ဖက်ရေးဆိုတဲ့မူဝါဒအပါအဝင်တစ်ဖက်နဲ့တစ်ဖက်လေးစားတဲ့တန်ဖိုးထားမှုဆက်ဆံမှုတွေလည်းရှိသွားကြပါတယ်လို့ဆိုပါတယ်အမေရိကန်သမ္မတဘရက်အိုဘားမားကတော့ပူးပေါင်းဆောင်ရွက်မှုတွေလုပ်ကြတဲ့အခါမှာရရှိခိုင်မြဲမဲ့အကျိုးရလဒ်တွေကိုနှစ်နိုင်ငံလုံးကရကြမှာဖြစ်တယ်လို့ဆိုပါတယ်ဒါပေမဲ့လည်းတရုတ်အနေနဲ့လှုပ်ဖို့လိုနေတာကနှစ်နိုင်ငံကုန်သွယ်ရေးအကြမ်းမှာအကြီးအကျယ်မမျှမတဖြစ်နေတဲ့ကိစ္စကိုဖြေရှင်းတဲ့အနေနဲ့တရုတ်ရဲ့ငွေကြေးတန်ဖိုးကိုပြောင်းလဲသတ်မှတ်ပေးဖို့ပါပဲလို့ပြောပါတယ်တရုတ်ပြည်ကိုတင်ပို့မဲ့အမေရိကန်ပို့ကုန်တန်ဖိုးကို45ဘီလီယံဒေါ်လာကျော်အထိမြင့်တင်သွားဖို့အပါအဝင်နှစ်နိုင်ငံသဘောတူညီမှုတွေဒါဇင်နဲ့ချီပြီးတော့လုပ်ခဲ့ကြတယ်လို့သမ္မတအိုဘားမားကဆိုပါတယ်သဘောတူညီမှုတွေထဲမှာတရုတ်ရဲ့ယင်းနီမြုပ်နှံမှုတွေအမေရိကန်ပြည်ထောင်စုမှာဘီလီယံဒေါ်လာတော်တော်များများလုံးမယ်ဆိုတဲ့ကိစ္စလည်းပါဝင်တယ်လို့ပြောပါတယ်။သတင်းစာရှင်းလင်းပွဲမှာတိဘက်လူမျိုးရေးခေါင်းဆောင်ဖုန်တော်ကြီးဒလိုင်းလားမားနဲ့တရုတ်ဆိုးရတို့ရှေ့မှာဆက်ပြီးတော့ဆွေးနွေးသွားကြဖို့ကိစ္စကိုအမေရိကန်ဘက်ကထောက်ခံအားပေးနေတယ်လို့လည်းဆိုပါတယ်။ကိုရီးယားကျွန်းဆွယ်တင်းမာနေမှုမှာမြောက်ကိုရီးယားဘက်ကနောက်ထပ်ရန်စမှုထပ်မလုပ်ရေးကိုတရုတ်သမ္မတဟူဂျင်တောင်းကရောသမ္မတဘရက်အိုဘားမားကရောသဘောတူညီခဲ့ကြတယ်လို့ဆိုပါတယ်